ဆိုက်ဘာတချို့လုပ်ငန်းတွေလုပ်ပြီးအမေရိကန်နဲ့တခြားနိုင်ငံတွေကိုဆိုက်ဘာတိုက်ခိုက်ဖို့ရုရှားနဲ့တရုတ်နဲ့အီရန်တို့ဟာအင်တာနက်ဆိုက်ဘာရာဇဝတ်သားတွေနဲ့တွဲပက်လှုပ်ဆောင်တာကိုချဲ့နေကြတယ်လို့ Microsoft ကမ္ဘာကုမ္ပဏီကြီးကပြောပါတယ်။အနာရှိအစိုးရတွေနဲ့ရာဇဝတ်မှုကိုရက်တွေကြာခုလူပေါင်းဖက်လှုပ်ဆောင်တာနှစ်ဖက်လုံးကိုအကျိုးများစေတယ်လို့ Digital Change ချောင်းမှုအကြောင်းအင်ကာနီကထုတ်ပြန်တဲ့အစိုးရခန်းစာထဲမှာသုံးသပ်သူတွေကဆိုထားတာပါ။အဒီလိုပူပေါင်းဆောင်ရွက်မှုတွေကြောင့်တရုတ်ဆိုရနဲ့ရုရှားဆိုရတို့ရဲ့ညွန်ကြားချက်ရလောက်တာနဲ့ငွေကြိုးအကျိုးအမြတ်ကိုမျောကိုးပြီးဥပဒေမဲ့လောက်တာအကြာချထားတဲ့စီးကလည်းပုံွားလာနေတယ်လို့အစိုးရခန်းစားကပြောပါတယ်။ရုရှားစိုက်ဘာရာဇဝတ်အဖွဲ့တစ်ဖွဲ့ဟာယူကရိန်းစစ်တပ်ကအသုံးပြုနေတဲ့ electronic ပစ္စည်း50ကိုဖောက်ထုတ်ဝင်ရောက်ပြီးရုရှားကျူးကျော်စစ်ကိုအထောက်အကူပြုနိုင်တဲ့သတင်းချက်လက်တွေကိုခိုးယူခဲ့ကြတာဟာရုရှားစီကငွေရဖို့ဖြစ်ကောင်းဖြစ်နိုင်တယ်လို့အစိုးရခန်းစားသုံးသပ်သူတွေကဥပမာပေးထားပါတယ်။ရုရှားလိုပဲတရုတ်အီရန်နဲ့မြောက်ကိုရီးယားတို့ဟာအလားတူစိုက်ဘာကွန်ရက်ဖွဲ့ခြင်းအဖြစ်အကျိုးရှိသလိုဖောက်ထွေးရေးသမားတွေအနေနဲ့လည်းအကာအကွယ်ရရှိတယ်လို့သုံးသပ်ထားပါတယ်။